ရခိုင်ပြည်နယ်တောင်ပိုင်းကလေးတောင်မြို့နယ်နဲ့ကြောက်ချူမြို့နယ်တွေမှာမြန်မာစစ်တပ်ဘက်ကဝင်ထွက်ပြီးတော့တွာလာနေတာစခန်းချမိထိုင်တာနောက်ဒေသခံတွေကိုဖမ်းဆီးစစ်ဆေးတာတွေရှိနေလို့ဒေသခံပြည်သူတွေဆိုရင်းနေကြရပါတယ်ဒီလိုစစ်ရေးတင်းမာနေတဲ့ရခိုင်ပြည်နယ်ထဲမှာစစ်တပ်ဘက်ကနေအင်အားတိုးချဲ့တာနောက်ပြီးတော့
ကိုင်းတောင်ပိုင်းကလေးတောင်မြို့နယ်မှာအခုနောက်ပိုင်းမြန်မာစစ်တပ်စစ်ကြောင်းတွေဝင်ထွက်သွားလာတာတွေခက်ဆစ်ဆစ်ဖြစ်လာသလိုရွာပြင်နေမှာတဲထိုးစခန်းချနေထိုင်တာကြောင့်ဒေသခံတွေစိုးရိမ်နေကြတယ်လို့လေးတောင်ဒေသခံတအူးကပြောပါတယ်ခုခေါက်ကြရင်တော့အဲဒီဟိုဒုံငါရောက်တာတွေလက်မတူဘူးဒီကစုံလာဗမာလာနဲ့ပြန်ကစုံလာပေါ့ကစုံလာအဲ့မှာကစုံလာပြင်နေကတစ်ခေါက်ရောက်တယ်အဲကစုံလာမကုန်ခင် ံစံမျိုးမဟုတ်ဘူးခါတိုင်းဆိုတော့ဒီပုံကြောင့်လေဇရာတွေမှာပဲနေတယ်အခုတစ်ခေါက်လာတဲ့အခါကျရင်ရွာရဲ့အနောက်ဘက်တောင်တဲ့အဲ့လိုကွန်းတွေမှာသူတို့တေးတိုးပြီးတက္ကသိုလ်ပြီးဆန်းရှာနေတာမျိုးတွေလောက်လာတာမျိုးတွေဖြစ်ကြတယ်ခင်ဗျအဲဂျိုဂျာဂျိုဂျာအဲ့လိုရတဲ့အထိရှောက်နေပြီးတော့ဒီနေ့မှာ ULA နဲ့ပတ်သက်တဲ့လူတွေရှိလား ULA အတွက်အကြိုက်စာဟိုရမငွေကောက်ပေးတဲ့လူတွေရှိလားဗျာဆိုပြီးဝင်နေနေတဲ့အတိုင်းတွေလည်းရှိတယ်လို့ပြောတမ်းကြတယ်ခင်ဗျာ
။ဒါအပြင်ကျေးရွာတွေကိုဝင်ပြီးဒေသခံတွေကို ULAAA နဲ့ဆက်ဆက်တယ်ဆိုပြီးစစ်ဆေးမေးမြန်းတာတွေရှိနေတာကြောင့်ဒေသခံတွေအနေနဲ့ထိတ်လန့်နေရတယ်လို့လည်းလေးတောင်ဒေသခံတူကပြောပါတယ်
။ဟောဆရာအဲ့လိုစစ်တော်တွေကိုဆက်လေးတောင်နေမှာအဲ့လိုမရှိသေးတော့စစ်တော်တွေရောက်လာတဲ့ဆိုကြတဲ့ကပြည်သူတွေကထိတ်တလိုင်းနဲ့ခုလုံးကဆိုကိုယ်ကလည်းတော့မတော်ရမလားရဲ့လိုပုံစံမျိုးတွေဖြစ်နေတယ်။ဒီလူတွေငါတို့ဘေးရှင်မှမြဒုက္ခတွေမလဲ။ငါတို့ဘာနဲ့လိမ့်နေမလဲဆိုပြီးအဲ့လိုထိုက်တဲ့ပုံစံမျိုးနဲ့တော့လာနေကြရတာမျိုးတွေဖြစ်နေတာပေါ့ဗျ
။ကြောက်ဖြူမျိုးနယ်ဘက်မှာလည်းမြန်မာစစ်တပ်စစ်ကြောင်းတွေကြေးရော်အတွင်ဝင်ထွက်သွားလာတာတွေဒေသခံတွေကိုဖမ်းဆီးစစ်ဆေးတာတွေရှိနေပါတယ်။ပြီးခဲ့တဲ့မေလ26ရက်ကကြောက်ဖြူဒေသခံတအူးကို ULAAA အတွက်ငွေကောက်ခံတယ်ဆိုပြီးစစ်တပ်ကဖမ်းဆီးသွားခဲ့ပါတယ်။ဖန်စီခရတူတွေဟာကြောက်ဖြူမျိုးဇေဒီတောင်ရက်ွက်ကဥတန်းလိုင်းနဲ့ဒေါ်အောင်နွဲတို့ဖြစ်ပါတယ်။ဖန်စီခရတူဥတန်းလိုင်းရဲ့အမျိုးသမီးကတော့သူ့ယောက်ျားကိုငွေကောက်ခံလို့ဖန်စီတာဖြစ်ပြီးလက်ရှိမှာတော့ကြောက်ဖြူအချင်းထောင်မှာထားထားတယ်လို့ပြောပါတယ်
။ဖန်တော့တယ်မီးဝင်ဟုတ်လား။လက်စင်းနဲ့ခန်းကားကြီးကဖန်တော့။ဩအမျိုးသားနဲ့တော့ဒီခွင့်ရပါရဲ့ဟုတ်ပါရဲ့အမျိုးသားနဲ့ဒီခွင့်ရပါ။ကဲတခုမှဘာနဲ့ဟိုကကြောက်ဖြူထောင်ရှုံးမှာထောက်ထောက်တော့ထောက်ထောက်ထောက်ပါရဲ့။အဲနောက်ပြီးဘာကြည့်လို့ဒီလိုဖန်တော့တာလည်းလို့သူကမေးတော့ဟောဗရာကြီးကအလုပ်ကိုလုံရန်ပန်းနေသူကဒီလိုမျိုးငွေကောက်တာပေါ့နော်အဲ့ဒါကြောင့်ဖန်တော့တယ်လို့ပြောတယ်အပြင်မှာဟိုကဘောဘေးဒီမော်ရဲပင်းနေသူဘာတွေလုံးနေလဲဆိုတာကိုလည်းအမမသိဘူးအမမကကိုဟာကိုလုံးကြောနေတယ်သူလုံးတာကဘေးဒီမော်တာကိုပဲအမကသိတယ်အဲ့ဒီလောက်ပဲဟောကဲခံတော့ခံကြရပါရဲ့အမဟိုမှာကတော့သမီးမိတယောက်နဲ့ယောက်ရှိရင်နောက်ပြီးအိမ်မလေးအိမ်တော့လို့နေရရဲ့ရှင်ဟာတော်လံဒီလိုမျိုးတွားရတဲ့အတွက်နဲ့ဒီလိုဖန်စီထားတဲ့အတွက်နဲ့ညီမကအထူးဝမ်းနည်းမိပါရဲ့အမြန်ဆုံးလေးလွယ်ကြည့်ချင်ပါရဲ့
လက်ရှိမှာအေးအဖွဲ့နဲ့မြန်မာစစ်တပ်အကြားနှစ်ဖက်တင်းမာမှုတွေညှင့်တက်လာနေတာကြောင့်တိုက်ပွဲဖြစ်မှာကိုစိုးရိမ်နေကြပါတယ်ကုန်စင်းလုံးတွေတက်ပြီးကုန်တွယ်သွားလာမှုခက်ခဲချိန်မှာတိုက်ပွဲဖြစ်လာရင်ပိုပြီးဒုက္ခရောက်မှာပြည်သူတွေကစိုးရိမ်နေကြတာပါဒါအပြင်ရခိုင်ပြည်နယ်အတွင်းဒီခံလက်နက်ကန်အေးအဖွဲ့ရဲ့တရားစီရင်ရေးနဲ့အုပ်ချုပ်ရေးလုပ်ငန်းတွေကိုမြန်မာစစ်တပ်ကဝင်ရောက်ဟန်တာတာဒေသခံတချို့ကိုအေးအေးနဲ့ဆက်ဆက်တယ်ဆိုပြီးဖမ်းဆီးနေတာတွေပါရှိနေတယ်လို့အေးအေးဘက်ကပြောဆိုထားပါတယ်။တချိန်တည်းမှာပဲအခုလိုအပြန်အလှန်ထိတ်တိုက်ဖြစ်နေတာမို့စစ်ရေးတင်းမာပြီးအချိန်မီတိုက်ပွဲဖြစ်ပွားနိုင်တဲ့အတွက်ပြည်သူတွေသတိထားသွားလာကြဖို့အေးအေးဘက်ကပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းသတိပေးထားပါတယ်ခင်ဗျာ။